Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်းရဲ့2022ခုနှစ် January 15ရက်နေ့စနေနေ့မနက်ဖက်အတန်းနဲ့အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာနဲ့3249နဲ့ဒိုင်းလာမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းနဲ့အစီအစဉ်တွေကိုတော်ဝင်ယူဆောင်ရွက်တော်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မအချင်းမျိုးသက်ပါဒီမနေ့ခင်းတဲ့တဲ့မျိုးကိုကိုညာဝင်းအောင်နဲ့အတူပြောပြပေးမှာပါယူကရိန်းနိုင်ငံမှာအစိုးရဌာနအများအပြားစိုက်ဘာတိုက်ခိုက်မှုခံခဲ့ရပါတယ်ရုရှားနိုင်ငံကစိုက်ဘာရာဇဝတ်ကိန်းတကိုင်းကိုအမေရိကန်ရဲ့ပန်ချားချက်အရစီးနင်းဖမ်းဆီးလိုက်တယ်လို့ရုရှားကပြောပါတယ်မြန်မာစစ်ကောင်စီကိုအတိအမှတ်မပြုတ်ဖို့အတွက်ကန့်လွတ်တော်အမတ်တချို့ကကမ်ဘောဒီးယားကိုတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစုံမှုကြော်ရင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်ချင်းပြည်နယ်တွေကအခြေအနေတစ်ခုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ခုမှဆိုရင်တော့
ပေါ်ကျတော့ပြန်ထနေတဲ့စစ်ကောင်စီတွေကတက်လာလို့သူတို့ကထူးထူးဆိုနေလို့ကင်းနဲ့တည်တည်ကြားလာဒီမှာနဲ့စံတိုင်းကလေးကပြခံပြီးတော့အခုတင်ပြမလာသေးဘူး
မကြာမီမှာပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်ခင်ဗျာအဲ့ဒီနောက်မှာတော့စစ်ကောင်စီကအမေရိကန်မူဝါဒကိုဝေဖန်လိုက်တဲ့အပေါ်တုံ့ပြန်ချက်ဒေါင်ဆန်းစုကြည်ပေါ်အဂရိလိုက်စားမှုနဲ့ဆွဲဆိုထားတဲ့အမှုပေါ်စတင်ကြားနာတဲ့သတင်းပေးပို့ချက်တိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကစစ်ပစ်ဒုက္ခသည်တွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်ခင်ဗျာနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့ကျွန်တော်တို့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုဒေါက်တင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကတော့ပြပေးကြမှာပါခင်ဗျာ
။ယူကရိန်းမှာကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံတဲ့အတွက်အစိုးရဌာနအများအပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီးယူကရိန်းကိုအကူအညီတွေပေးဖို့အမေရိကန်အစိုးရကကမ်းလှမ်းလိုက်တယ်လို့သမ္မတအင်ဂျူကတောက်ကြနေမှာပြောပါတယ်။ယူကရိန်းအစိုးရရဲ့ဝက်ဘ်ဆိုက်ဆန်းနဲ့15ခုလောက်ပိတ်ပစ်ခဲ့ရတဲ့ဒီဆိုင်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကိုတင်ပြခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထိခိုက်မှုဘယ်လောက်ရှိတယ်ဆိုတာကိုဆက်လက်ဆန်းစစ်နေချိန်မှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်ယူကရိန်းကိုကမ်းလှမ်းခဲ့တယ်လို့လည်းပြောပါတယ်။ဆိုင်ဘာတိုက်ခိုက်မှုကြောင့်ထိခိုက်တဲ့ဌာနတွေထဲမှာဗန်ဒါရေးဌာနအမျိုးသားရေးပေါ်ဝန်ဆောင်မှုနဲ့ယူကရိန်းနိုင်ငံ e-passport နဲ့ covid ကာကွယ်ဆေးထိုးပြီးကြောင်းမှတ်တမ်းတွေတင်ထားတဲ့အစိုးရဝန်ဆောင်မှုဌာနတွေပါပါတယ်လို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ်။ယူကရိန်းနိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေအင်တာနက်မှာပြန့်နှံ့နေပြီလို့ယူကရိန်း၊ရုရှားနဲ့ပိုလန်နိုင်ငံသား hacker တွေကပြောနေပေမဲ့ယူကရိန်းဆိုကဆက်သွယ်ရေးဝန်ဆောင်မှုနဲ့အချက်အလက်ကာကွယ်ရေးဌာနကတော့မဟုတ်မှန်ဘူးလို့ပြောပါတယ်။ဟက်ကာရီနေနဲ့ယူကရိန်းဆိုရရေးပါရလုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရွယ်တဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ဘူးလို့ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီးအိုလက်စကီဒန်နီလော့ကဗီအိုအေကိုပြောပါတယ
်ကွန်ပျူတာစနစ်ကိုထိန်းချုပ်ဝင်ညှိလေးရှိတဲ့ရုရှားနိုင်ငံကရာဇဝတ်ဂိုင်းတကိုင်းကိုအမေရိကန်ရဲ့ပန်ကြားချက်အရရုရှားကစီးနင်းဖမ်းဆီးလိုက်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ် ransomware လို့ခေါ်တဲ့ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးဝင်ညှိလေးရှိတဲ့REV ကို hacker အဖွဲ့ကိုအထူးစစ်ဆင်ရေးနဲ့စီးနှင်းရှာဖွေဖမ်းဆီးခဲ့ကြောင်းရုရှားပြည်တွင်းထောက်လှမ်းရေးအဖွဲ့ FSB ကတောက်ကြနေမှာပြောဆိုလိုက်တာပါ။ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားကြားတင်းမာမှုကြီးထွားလာနေချိန်မှာနှစ်နိုင်ငံကြားဆက်ဆက်ပေါ်ပါပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ရုရှားရဲတွေနဲ့ဒီထောက်လှမ်းရေးတွေပူးပေါင်းစစ်ဆင်မှုအတွင်းနေရာ25ခုကိုဝင်ရောက်ရှာဖွေခဲ့ပြီးလူ14ဦးကိုဖမ်းဆီးခဲ့ပါတယ်။ရုရှားရူဘယ်ငွေ426သန်း၊အမေရိကန်ဒေါ်လာ6သိန်း၊ယူရိုငွေ5သိန်းနဲ့ကွန်ပျူတာတွေဇိမ်ခံကားအစီး20ကိုလည်းသိမ်းဆည်းမိခဲ့တယ်လို့ FSB ကပြောပါတယ်။ Russia Interfax သတင်းဌာနကတော့ရုရှားနိုင်ငံသားတွေဖြစ်ကြတဲ့ REV အဖွဲ့ဝင်တွေကိုအမေရိကန်နိုင်ငံစီကိုလွှဲပြောင်းပေးမှာမဟုတ်ကြောင်းနှိစက်သူတဦးကိုကိုးကားပြီးဖော်ပြပါတယ်။ REV အဖွဲ့ရဲ့အဓိကကြောက်သူဘယ်သူလဲ၊ဘယ်မှာရှိသလဲဆိုတာကိုသတင်းပေးသူကိုဒေါ်လာ10သန်းပေးမယ်လို့အမေရိကန်ကပြီးခဲ့တဲ့နိုဝင်ဘာလတည်းစွန့်ဝေထုတ်ပြန်ထားပါတယ
်။မြောက်ကိုရီးယားကဒီနေ့ထဲမှာပဲတက်တရမြောက်မစိုင်းဒုံးစမ်းသပ်မှုဖြစ်နေတဲ့တရင်းကဒုံးနှစ်ဆင်းကိုပြစ်လွှတ်လိုက်ကြောင်းတောင်ကိုရီးယားကတောက်ကြနေမှာပြောပါတယ်။အရင်ဒုံးကြီးစမ်းသပ်မှုတွေအတွက်အမေရိကန်ကအရေးယူထန်ခိုက်လိုက်တာကြောင့်ပိုးပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနကသတိပေးလိုက်ပြီးနိုင်ပိုင်းတွင်မှာပဲအခုလိုပြစ်လွှတ်လိုက်တာဖြစ်ပါတယ်။ Indo-Pacific data ဆိုင်ရာ American စစ်ဌာနချုပ်ကတော့အခုလိုမျိုးကိုရီးယားရဲ့ပက်ထင်းတက်ဒုံးကျည်စမ်းသပ်ပစ်လို့မျိုးကိုသိရှိကြောင်းနဲ့ American ကမဟာမိတ်တွေနဲ့လက်တွဲပက်တွေနဲ့တည်တည်ချာချာတိုင်ပင်သွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုပစ်လို့မျိုးက American ထံမှမဟုတ်မဟာမိတ်တွေရဲ့နယ်မြေကိုရောတာဝန်ရှိသူတွေအတွက်ပါလက်တလုံးအန္တရာယ်မရှိနိုင်တာတွေ့ရပေမဲ့မြောက်ကိုရီးယားရဲ့တရားမဝင်လက်နဲ့စမ်းသပ်မှုတွေကြောင့်ဒေသနဲ့တည်ငြိမ်မှုတွေကိုထိခိုက်စေတယ်လို့လည်းပြောပါတယ်။ဒါပြင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေအတွက်အမေရိကန်ကအကောက်အွယ်ပေးမဲ့တန်လိုက်ကြတာလည်းခိုင်ခိုင်မာမာရှိနေသေးပဲလို့ပြောပါတယ်။မြောက်ကိုရီးယားဟာတောက်ကြနေနေလဲမှာတာတူပြစ်ပဲ့ထင်းတက်ဒုံးကျည်နှစ်ဆင်းပြစ်လို့ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောခဲ့တာပါ။အစောပိုင်းမှာတော့ဂျပန်ချိုးဆိုသတင်းဌာနကမြောက်ကိုရီးယားကပဲ့ထင်းတက်ဒုံးကျည်ဒဇင်းပြစ်လို့ခဲ့တယ်လို့ဒါဂျပန်စီးပွားရေးဆောင်ပြင်းမဲ့မှာကြားရောက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်
။တူနီးဇီးယားနိုင်ငံမှာကိုဗစ်ကပ်ရောဂါထင်းချုပ်ရေးအတွက်သမရကကန့်သတ်မိထုတ်ပြန်ခဲ့တာကိုစန့်ကျင်တဲ့အနေနဲ့ကျူးနိမ့်မျိုးတော်မှာစောက်ကြနေကဆနာပြကြသူတထောင်ကျော်ကိုရဲတွေကမိသက်ပိုက်တွေဒုတ်တွေနဲ့တုံးပြီးလူစုခွဲခဲ့ပါတယ်ကြောပြန်ကိုဗစ်ကရောဂါကူးစက်မှုတွေကိုကာကွယ်ဖို့အဆောက်အုံအတွင်းရောအပြင်မှာပါလုပ်မဲ့လူစုလူဝေးပွဲတွေကိုတားမြစ်လိုက်ကြောင်းအစိုးရကပြီးခဲ့တဲ့အင်္ဂါနေ့မှာအမိန့်ထုတ်ပြန်ပြီးနောက်အခုလိုဆန္ဒပြပွဲတွေပေါ်လာတာဖြစ်ပါတယ်2017တုန်းကတူနီးရှားရဲ့ဒီမိုကရေစီအပြောင်းလဲကိုဖြစ်စေခဲ့ပြီးဆန္ဒပြပွဲတွေကျင်းပလေရှိတဲ့ကျူးနင်းမြို့လယ်ကဟာဘစ်ဘော်ဂရီဘာလမ်းမကြီးပေါ်မှာတောက်ကြနေကဆန္ဒပြသူအများအပြားစုဝေးတာကိုတားဆီးဖို့ရဲရင်အားအမြောင်အများခြားထားခဲ့တာပါ။အဲဒီနောက်ဆန္ဒပြအဖွဲ့အစည်းတွေကိုလူစုခွဲဖို့ရဲတွေကကြိုးပမ်းရမှာလူတွေကိုကန်ကြောက်တာတွန်းထုတ်တာတွေရှိခဲ့တယ်လို့မျက်မြင်တွေကပြောပါတယ်ဆန္ဒပြသူ1200လောက်ရှိတယ်လို့တူနီးရှားပြည်ထောင်စုဌာနကပြောပြီးရဲတွေဘက်ကထင်းထင်းထင်းထင်းကင်တွယ်ခဲ့တယ်လို့လည်းဆိုပါတယ်။တမရကိုင်းဆိုင်ရဲ့ကနေပြီးတော့လွှတ်တော်ကိုရပ်ဆိုင်းခဲ့တာနိုင်ငံတော်စီမံခန့်ခွဲမှုအာဏာကိုအပြည့်အဝယူလိုက်တာဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းနေတာဟာအာဏာသိမ်းမဲ့လို့ရလို့ Islam Democratic Party အပါအဝင်အတိုက်ခံပါတီတွေကတမရကိုစန့်ကျင်နေကြပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆီအာနာပင်တွေကိုအတိအမှတ်ပြုလက်ခံတာမျိုးမလုပ်ဖို့အရှိတောင်အာရှနိုင်ငံများအတင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာဆီအာနာပင်တွေကိုဖိတ်ကြားဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့မြန်မာနိုင်ငံမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဥပဒေမဲ့ဖြုတ်ချပြီးကုပြည်သူတွေကိုအကြောင်းနဲ့နှိပ်စက်တပ်ဖြတ်နေတဲ့စစ်တပ်ကိုအာဆီယံနဲ့အတိအမှန်မပြုတ်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix နဲ့ထိပ်တန်းကော်မတီဝင် Michael McCall အောက်လွှတ်တော်အာရှ Pacific အလဲပိုင်းအာရှနဲ့လက်နက်ပြန့်ပွားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌ Amy Biran နဲ့ထိပ်တန်းကော်မတီဝင် Steve Sharpot တို့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အရင်အာဆီယံလက်ချက်ဥက္ကဋ္ဌလက်ထက်မှာမြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုမဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာကိုထောက်ခံကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုလိုက်နာဖို့အတွက်ညှင်းဆန်နေပြီးအကြမ်းဖက်မှုတွေကြောင့်တစ်နှစ်တောင်မပြည့်သေးခင်မှာလူပေါင်း1400ကျော်တည်ဆုံးခဲ့ရတဲ့အပြင်ကြီးမားတဲ့လူသားချင်းစာနာမှုပြဿနာကလည်းဒေသရင်းကိုပါပြင်းပြင်းထန်ထန်ရိုက်ခတ်လာနေတယ်လို့ဖော်ပြထားပါတယ်
။ထိုင်းနိုင်ငံကန်ရှင်နာဘူရီရနောင်းချင်းမိုင်မေဟောင်ဆောင်ထပ်စတဲ့ခရိုင်ခုနှစ်ခုမှာပြီးခဲ့တဲ့4ရက်အတွင်းလူကုန်ကူးခံရတဲ့အထောက်အထားမဲ့မြန်မာနိုင်ငံသား900ကျော်ဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာအလုတ်ကန်ရှာဖွေဖို့အတွက်လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကတဆင့်ဝင်လာတဲ့အတွက်ထိုင်းတာဝန်ရှိသူတွေကဖမ်းဆီးနေတာဖြစ်တယ်လို့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ်
။ဒီကြောင့်ခီးကနေနေဆက်တက်ကျော်ဝင်ရောက်လာတဲ့တရားမဝင်မြန်မာ800ယောက်ဖမ်းမိခံခဲ့ရပါတယ်။တော်ရင်မှာ၄ရက်လောက်အစာရေစာငတ်ပြတ်ပြီးတော့ဆုံးပြခံထားရတဲ့တရားမဝင်မှာ၁၀ဦးတည်းကန္ဓနာပြည်နယ်မှာဖမ်းခံရပါတယ်။ဒါကြောင့်2022ဇန်နဝါရီလ17ရက်နေ့ကနေ14ရက်နေ့ထိ၄ရက်ကျော်မှာမြန်မာ900တယောက်အဖမ်းခံရပါတယ
်။ဇန်နဝါရီ၁ရက်နေ့ကစပြီးနှစ်ပတ်အတွင်းဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား1300ကျော်လောက်ရှိပြီး
မြန်မာတွေကိုလူကုန်ကူးလာတဲ့ထိုင်းနိုင်ငံသား73ဦးလည်းဖမ်းဆီးခံခဲ့ရပါတယ်။ပြီးခဲ့တဲ့2021ခုတည်းထိုင်းနိုင်ငံတွင်ဖမ်းဆီးခံရတဲ့နိုင်ငံသားရွှေပြောင်းလူသမား6000ကျော်ရှိမယ်လို့အလို့သမားကြီးအဖွဲ့တွေကစာရင်းထုတ်ပြန်ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လုံးကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲရောဂါကူးစက်သူလူနာတွေကိုကုသရမှာ Barry City Map နဲ့ Sotro V Map စစ်တဲ့နှမျိုးကိုအသုံးပြုနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံရတဲ့လူနာတွေအတွက် Barry City Map ကိုစစ်ကိုအသုံးပြုဖို့အတွက်အလေးနဲ့ထောက်ခံကြောင်း WHO ကပြောဆိုထားပြီး Sotro V Map ကိုတော့ရောဂါလက္ခဏာသိပ်မပြင်းထန်ပေမဲ့စစ်ရုံတင်ပြီးကုသနိုင်တဲ့ရောဂါအခန်းရှိသူတွေအတွက်အခြေအနေရသုံးဆဖို့အကြံပြုထားတာဖြစ်ပါတယ်။အချိန်နဲ့မှာပဲကူးစက်များဗီဇာပြောင်း Omicron COVID ပိုးကူးစက်မှုတိုးလာနေတဲ့ဆွေဒင်နိုင်ငံမှာဝန်ကြီးချုပ်ဟာ COVID-19 အကူးစက်ခံရတယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရကပြောပါတယ်။ COVID ကူးစက်မှုတိုးလာနေတဲ့ရုရှားနိုင်ငံမှာတော့ COVID ဆိုင်ရာကန့်သတ်မှုဖြင့်လူများတော်လာတဲ့နေရာတွေမှာကာကွယ်ဆေးထိုးမထားသူတွေမလာဖို့ပြတ်ထမ်းတဲ့ဥပဒေတစ်ခုတော့ရုရှားဆိုတာကတောက်ကြနေမှာလည်းအတိပြုမပေးသေးပါဘူး
။အိန္ဒိယနိုင်ငံမှာတလအတွင်း COVID ကူးစက်မှုအဆ30တိုးလာခြင်းမှာပဲဖင်လူဘာသာဝင်တွေရဲ့အစဉ်လာရဂင်္ဂါမြစ်ထဲရေချိုးဆင်းပြီးတန့်စင်တဲ့အခမ်းအနားတောက်ကြနေကကျင်းပခဲ့ရမှာထောင်နဲ့ချီတဲ့လူတွေလာရောက်စုဝေးခဲ့ပါတယ်။နိုင်ငံမြောက်ပိုင်းဥတ္တရပရာဒိစ်ပြည်နယ်တွေကဂင်္ဂာမြစ်ထဲကျင်းပတဲ့ဒီအခမ်းအနားမှာအနည်းငယ်လောက်သာနှကောင်းစည်းတက်ကြတာတွေ့ရပါတယ်။ကိုဗစ်ကူးစက်မှုပိုများအောင်လို့တလို့ဖြစ်မှဆိုးတဲ့အတွက်ဒီအခမ်းအနားကျင်းပတာကိုဖျက်သိမ်းဖို့ဆရာဝန်တွေကဒေသပိုင်းအာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ကလည်းအိန္ဒိယမြောက်ပိုင်းကဘာသာရေးပွဲတစ်ခုကြောင့်ကိုဗစ်ကူးစက်မှုစံချိန်တင်မြင့်မားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကူးစက်သူ36တန်ရှိလာပြီဖြစ်ပါတယ
်။စနေနေ့မနေ့ဘက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးကျွန်တော်တို့သတင်းဖိပိုးချက်တွေကိုထုတ်လွှင့်ပါမယ်။ပထမအဦးဆုံးအနေနဲ့ကတော့စစ်ကောင်စီရဲ့အမေရိကန်မူဝါဒအပေါ်ဝေဖန်လိုက်တဲ့အပေါ်တုံ့ပြန်ချက်ကိုတင်ပြပေးချင်ပါတယ်ခင်ဗျာ။မြမအရေးအတွက်ပါထဲသွင်းပြဋ္ဌာန်းထားတဲ့ NDAA အမေရိကန်ကာကွယ်ရေးအသုံးစိတ်ဥပဒေဟာဒေတာတွေမှာဩဇာကြီးထွားလာနေတဲ့တရုတ်ကိုပြစ်မှတ်ထားဖို့ရည်ရွယ်တာဖြစ်တယ်လို့မြမနိုင်ငံကိုပါရိုက်ခတ်လာနိုင်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။မြမအရေးလှုပ်ရှားသူတွေနဲ့အကြက်ကတ်တချို့ကတော့ကမ္ဘာအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးအရာအမျက်ထုတ်နိုင်မှုကြိုးပမ်းတဲ့ပြောဆိုချက်အဖြစ်ယူဆကြပါတယ်။တောက်ကြနေသတင်းစာရှင်းလင်းမှုမှာစစ်ကောင်စီရဲ့ပြောခွင့်ရမှတ်ချက်ပေါ် NUG အမျိုးသားညီညွတ်ရေးအစိုးရကအာဆီယံတန်အမတ်ကြီးအဖြစ်ခန့်အပ်ထားတဲ့ဥပိုလ်လာတင်နဲ့မြန်မာရေးသုံးသပ်သူဦးတန်းစိုးနိုင်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့အမေရိကန်ရဲ့ NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးဆိုင်ရာလုပ်ပိုင်ခွင့်အဥပဒေထဲမှာတခြားဒေတာကြီးတွေထက် Indo-Pacific ဒေတာမှာငွေပို300ရာရဲ့ရည်ရွယ်ချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းဖြွန်က
Indo-Pacific ဒေတာအတွက်9ဘီလီယံသာပုံဆွဲတယ်ဖြစ်ပါတယ်။အဓိကတော့တဲ့တဲ့ပြောရရင်တော့ Indo-Pacific ဒေတာဆိုတာကိုတဲ့တဲ့ပြောရရင်တော့အဓိကပြစ်မှတ်ကတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ပဲဖြစ်ပါတယ်။သူ့ကို9ဘီလီယံသုံးဆွဲထားတယ်ယူကရိန်းနဲ့ဥရောပတစ်ခုလုံးပေါင်းတော်မှာ 2.3 ဘီလီယံနဲ့သုံးဆွဲတာဖြစ်ပါတယ
်အခုလိုတရုတ်ကိုပြင်းပထားတာရဲ့ဒီဟာတစ်ပိုင်းဖြစ်မြန်မာအပေါ်ဖိအားပေးလာတာကိုလည်းဗိုလ်ချုပ်စော်မင်းထွန်းက
ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။
ဒီပေါ် NUG ASEAN ဆိုင်ရာတာဝန်ကြီးဥပိုလ်လှတင်ကတော့
ဖိအားတွေအကြောင်းပြောကြတဲ့ကိုကဖိအားတွေရဲ့တည်ရောက်မှုကိုသူတို့နားလည်စောင့်ကြည့်နေတယ်ဆိုတော့တစ်ဖက်ကဝန်ခံမှုကလည်းရှိနေတာပါ။သူတို့ပြန်တော့အမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝင်ရောက်ဆွတ်ဖက်မှုတွေတစ်ချိန်တည်းမှာတရုတ်ကိုလှမ်းပြီးတော့ချိန်တာပေါ့လေဒါတရုတ်ကိုအဓိကထားပြီးတော့ဒီကကွေးအဆုံးစီတီကိုတုံ့ပြန်သုံးဆွဲတာတွေဟာဒီဒေတာအတွင်းမှာအမေရိကန်အနေနဲ့ဝင်ပြီးတော့ဆွတ်ဖက်ချက်လေ့ကျင့်တဲ့သဘောရှိတယ်ဆိုတာကိုသူတို့သိတယ်ဆိုတာကိုလည်းပြချင်းပုံရပါတယ်သို့တော်လည်းပဲဖိအားတွေကိုအစဉ်အလာအယဂယူမဆိုင်ဘူးလို့ပဲပြောပြောဒီနိုင်ငံတကာမိသားစုရဲ့ထူးသဖြင့်တော့ Megan Pirang Zulu, Nanganaga Mahami and Azuti, let me see the time period. Akuni, who wants for your movie, Mayabu solution, time period to be ye, computer temple, kitchen and case are the heart of the way,
KK. Tapi, the ma ye told that to net you ye, Lila Tadu, Uta Sunanga,
and ye ne patte pido. Hey, Tema, Pamane patte de, now said to a subjugity, Palare Poma, Turua, Mirigan Nanga. ပါဘီမာဒီမိုကရေစီပြန်လည်ရရှိရဲ့အတွက်လှုပ်ရှားနေတဲ့အင်အားစုတွေကိုဆက်ပြီးတော့ဖြစ်နိုင်တဲ့နည်းနဲ့အပြည့်သွားဖို့ကြိုးပမ်းနေတယ်ဆိုတဲ့အပေါ်မှာဆိုရင်မူတစုံတရာရှိနေတယ်ဆိုတာပေါ်လွင်နေတယ်အဓိကကတရုတ်ရဲ့အာရှပစိဖိတ်ဒေသဆွမ်းမိုးရေးကိုတံပြန်သူ့အနေနဲ့လှုပ်ရှားဖို့အတွက်ဘတ်ဂျက်တွေအဲ့လောက်ချပေးတယ်လို့လမ်းကြောင်းမျိုးတွေကိုတောင်းပေးပြီးပြောသွားတယ်လို့ယူဆပ ပြောနေရန်တိုက်ပြီးဘူးကြိုးစားတယ်အဲ့တော့ဘာကြောင့်အခုလိုရန်တိုက်ချင်ရပါလဲလို့မေးရမှာဦးတန်းစိုးနိုင်ငံစပီးစကားစနေနဲ့တခြားလူမျိုးလင်းရထားပြီးတော့အာကူခဲ့တယ်တိုးပြီးကလည်းအခုကအမေရိကန်နဲ့တော်လီသဘောထားတူညီတာတွေလာတယ်ဆိုတော့ကအာဆီယံဘုံသဘောတူချင်း၅ချက်ကိုနှစ်ဖက်လုံးကသဘောတူထားကြတယ်နောက်တစ်ခုကဗမာပြည်ကိုစားပြုရေးဥကြုံမှုထုံးကိစ္စမှာလည်းတို့ရောနှစ်ယောက်ညှိနှိုင်းပြီးတော့မိ
ကျွန်တော်တို့ကတော့ပူပြီးတော့ဆိုးသွားတဲ့နိုင်ငံတကာအခြေအနေကျွန်တော်နိုင်ငံဒါကြောင့်မို့အခုအန်ဒီနဲ့ပတ်သက်ပြီးတော့ပြုံးတဲ့အမေရိကန်ကြားထဲမှာဝင်ပြီးတော့ခေါက်ဆန်းကြည့်တာတတ်ရှုကြည့်တာပေါ့ဗျာအခုလိုချိန်မှာမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံတစ်ခုကြားအခုလိုပထမဆုံးဝင်ကစားကြည့်တဲ့ဘောကအရင်တောက်လျှောက်ကျင့်သုံးလာတဲ့ဗမလိုက်ချားနေနိုင်ငံကြီးဝါဒကနေစခွဲထွက်တဲ
ကျေးရတရားရုံးကိစ္စကိုတင်ပြခြင်းပါတယ်။လေရင်၅ရက်မှုကိစ္စတစ်လုံငန်းပါမေရှောက်ထားမှုကိစ္စနဲ့တောင်ဆန်းစုကြည်အပေါ်စစ်ကောင်စီတပ်ပြီးတရားဆွဲထားတဲ့အဂတိလိုက်စားမှု၅မှုကိုနေပြည်တော်တရားရုံးမှာကြားနာဖို့စတင်တောက်ချနေမှာစတင်ဆောင်ရွက်ခဲ့ပါတယ်။အရင်ကတရားဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကသုံးမှုကိုလည်းတောက်ချနေမှာကြားနာစစ်ဆေးပါတယ်။နောက်
တခေါက်တရားရုံးချင်းကြိုင်တော့ဒေါန်ဆန်းစုကြည်ဖောင်ဒေးရှင်းတာဝန်ရှိသူဒေါက်တာတန်တော်ကောင်းကိုစစ်ကောင်စီကတက်တည်ထွက်ဆိုဖို့ခေါ်ထားတယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုမမ်းများစင်အောင်ကပြောပြပေးပါမယ်ခင်ဗျာ။စစ်ကောင်စီကဒေါန်ဆန်းစုကြည်ပေါ်အဂတိလိုက်စားမှု၅မှုနဲ့ထပ်တိုးတရားဆွဲထားတဲ့မှုတွေကိုနေပြည်တော်အထူးတရားရုံးမှတောက်ကြနေတိုင်းက
ထားတာ ဖြစ်ပါတယ် ဘယ်သူနဲ့ ဘယ်လို ပုံမှန်တက် အမှုတွဲ တရား ဆွဲတယ်လဲ ဆိုတာတော့ အခုထိ မသိရသေးဘူး လို့ ရှင်နေတူက အခုလို ရှင်းပြပါတယ်
ရစီကတော့ 24 ရက်နေပါဟော ဒါမဲ့ တောက်ကြနေပါ တယောက်သေးတော့မဟုတ်ဘူး တယောက်သေးတော့မဟုတ် သုံးမောင်ပါတဲ့ဟာရှိတယ် နှစ်ယောက်ပါတဲ့ရှိ အဲ့ဒါတော့သိကြတော့မသိဘူး တယောက်သေးတော့တစ်ခုမှမပါဘူး
အကြံတွေပေးနေတယ်လောကတော့တော့တာနေတယ်။အကြံတွေတိုင်းစစ်ဖို့များပါတယ်။ဘာကြောင့်ပါအတွက်တတိထပါကြံတယ်လည်းမပြတ်ပြောလို့များ။အဂတိလိုက်စားမှုအတင်ငါမှုအတွေ့တော့ဆန်းစုကြည်ဘက်ကဘယ်ရှိနေတွေဘယ်အမှုကိန်းတွေမယ်ဆိုတာလာမယ့်ဇန်နဝါရီ21ရက်ရုံးချိန်မှာတရားရုံးကိုတင်ပြဖို့ရချင်းပေးထားပါတယ်။ ဒီနေ့မှာအရင်ကကျန်းသာစစ်ဆေးနေတဲ့အဂတိလိုက်စားမှုတွေကသုံးမှုကိုကျန်းသာစစ်ဆေးခဲ့ပါတယ်။နေပြည်တော်မှာလာရောင်ဒေါ်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့တဲ့အမှုမှာရာဒူအာနာသုံးခဲ့တဲ့ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးတွဲဆွဲထားတဲ့အမှုနှမှုနဲ့ရန်ကုန်တိုင်းဒေသကြီးမှဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုတမှုအတွက်စစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှုသုံးခုလုံးအတွက်စစ်ကောင်စီဘက်ကလူပြားသက်တည်အနေနဲ့ရန်ကုန်တိုင်းဒေသကြီးစီးရင်စစ်ချုပ်ဒေါက်ခင်မချူကိုနှစ်ဖက်ရှိနေပြီးပြန်လည်မိခဲ့တယ်လို့လည်းသိရပါတယ်။ ဒီအမှုတွေအတွက်နောက်ထပ်ရုံးချင်းကိုလာမယ့်ဇန်နဝါရီ22ရက်နေ့ချင်းဆိုထားပြီးအဲ့ဒီနေ့ကျရင်ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုနှစ်ခုအဲ့ဒီမြေနေရာပေါ်မှာအိမ်ဆောက်တာနဲ့ပတ်သက်တဲ့အမှုရန်ကုန်တိုင်းမှာဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုစတဲ့အမှုပေါင်း၄မှုကိုကျန်းသာစစ်ဆေးမှာဖြစ်ပါတယ်။ အဲ့ဒီအမှုတွေအတွက်ဒေါက်ခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုစစ်ကောင်စီကလူပြတ်သက်တည်အနေနဲ့ခေါ်ထားတယ်လို့သိရပါတယ်။ တောင်ဆန်းစုကြည်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တယ်ဆိုပြီးတော့လေတရားဆွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ကတောင်ဆန်းစုကြည်အပါအဝင် NLD သမရဝင်းမြင့်တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေအပါအဝင်အယောက်400ကျော်ကိုတရားဆွဲမယ်လို့ပြောဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်တို့ကိုဘယ်ပုံမှန်တွေနဲ့တရားဆွဲမလဲဆိုတာကိုတော့သတင်းစာရှင်းလင်းပွဲမှာတိတိကျကျပြောဆိုခဲ့တာမရှိပါဘူး။လက်ရှိအချိန်အထိလဲဆွဆွဲခံထားရသူဒေါန်ဆန်းစုကြည်နဲ့တမရရူစီကိုဆွဲဆိုမဲမှုတွေအတွက်အကြောင်းကြားထားတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေကိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားဆွဲထားတဲ့အတွက်တချို့လဲကြားနာမှုတွေစတင်နေပါပြီ။NLD ပါတီအနေနဲ့ရွေးကောက်ပွဲကာလအတွင်းသုံးဆွဲငွေတွေကိုဥပဒေနဲ့အညီဆောင်ရွက်ခဲ့ရလားဆိုတာကိုတော့အခုချိန်ထိမစစ်ဆေးရသေးဘူးလို့ကော်မရှင်ညွှန်ကြားမှုချုပ်ကအခုလိုပြောပါတယ်
။ပါတီတွေကိုစစ်ဆေးတဲ့အခါမှာအခုချိန်ထိကျွန်တော်တို့ဒီဒီဇင်ဘာလအထိ50ကပါတီစစ်ဆေးပြီးစီးတယ်ဆိုတော့ကျွန်တော်ရှင်းလင်းတင်ပြပေးပြီးဖြစ်ပါတယ်။အကြနာကျွန်တော်တို့52ပါတီကြာပါတယ်။အဲ့ဒီမှာ NLD ပါတီလည်းကြာပါတယ်။
NLD ပါတီကောင်းဆောင်တော်ဆန်းစုကြည်ကိုအမှုပေါင်းတရားစင်ကျော်နဲ့စစ်ကောင်စီကတရားဆွဲထားတဲ့အထက်ကလက်ရှိမှာအမှုငါမှုအတွေ့ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။နိုင်ငံတကာဘက်ကတော့ဒေါ်ဆန်းစုကြည်နဲ့တိုက်ခိုက်နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေရပြီးရှိပြီးဒီပေါ်မှာတော့စစ်ကောင်စီဘက်ကထည့်သွင်းစဉ်းစားဖို့မရှိကြောင်းနဲ့ဥပဒေအထက်မှာဘသူမှမရှိတာမို့ဥပဒေအတိုင်းသာချမှတ်သွားမှာဖြစ်တယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြင်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်ရှင်
။မမြစင်အောင်ပြောပြသွားတာပါ။အခုဆက်လက်ပြီးတော့ရှားပြည်မြောက်ပိုင်းမူဆန်မြို့နယ်မုံပေါ်ဒေသဘက်မှာစစ်ကောင်စီတပ်နဲ့ KIA ကချင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်။
မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြပြီးခဲ့တဲ့နှစ်ကုန်ပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာကဒီနှစ်ဆန်းပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြမှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တာပါမူဆယ်မြို့နယ်မုံပေါ်ဒေသဘက်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ KIA အကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်နေရကြောင်းစစ်ပြေးဒုက္ခတွေကိုကူညီနေသူတို့က VOA ကိုအခုလိုပြောပါတယ
်မုံပေါ်ဘက်ပါမုံပေါ်ဟုတ်ပေါ်ဝင်းဆန်ကွတ်သူကလေးသူရဲ့လောက်ကစားပြီးအဖက်ပြောတိုက်ပွဲဖြစ်တာပေါ့တိုက်ပွဲဖြစ်တော့ခုအဖက်ကလေးရွာလေးရွာလောက်ရှိတဲ့အဲ့ဒီနောင်ဟန်ဖူပန်းစမာဒေသဒေသပါလေအဲ့ဒီလေးရွာကဒီသူရဲ့ဒီဝင်းဆန်ကွတ်မှာရှိတဲ့ chest မှာအင်ချေ65အင်လောက်သူရဲ့190ကျော်လောက်ဒီမှာစုစည်းတင်းဆောင်ကြတာပေါ့အဲဒီကနေ့လေဒီနေ့ကြီးကန်တွေတော့ကြားနေကြတယ်လို့ပြောတယ
်စစ်ပြေဒုက္ခတွေကိုမူဆယ်မျိုးကနေစာနဲ့ရိတ်ခါနဲ့အထောက်ပံ့ပစ္စည်းတွေတွားရောက်ပို့ဆောင်ရမှာလဲတွားလာရေးအတွက်အခက်အခဲရှိနေတယ်လို့ပြောပါတယ် KNG ကချင်သတင်းဌာနကတော့မုံပေါ်ဒေသကစမကြီးရွာမှာဇန်နဝါရီလ14ရက်ကစတင်ပြီးတိုက်ပွဲပြင်းထန်နေကြောင်းနဲ့နေကင်းတနအီလောက်မှာတိုက်လေရင်တစည်းလာရောက်ပြန်ဝဲသွားတာရှိကြောင်းဖော်ပြထားပါတယ် KIA ရဲ့သတင်းပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့လက်ရှိတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။စစ်ကောင်စီဘက်ကလည်းကျွန်တော်တို့တပ်မခါ6နေမဲ့ဘက်မှာထုတ်ပြန်ဖွင့်မှုလုပ်နေတာ။အဲတပတ်လောက်ရှိပြီ။သူတရားတော့များဆုတ်သွားပြီ။ဆုတ်ကံနဲ့ပြန်တိတိကျကျတတ်ပွဲတွေဖြစ်မှာပါ။ကျွန်တော်တို့စီကတော့ခုတစ်စီကတော့တရင်ကတော့မတက်ဘူး
။ KIA ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာတော့73ရက်နေ့က KIA တပ်မခါ6တရင်36နေမြေမွန်ဂိုဒေသစမာရွာနဲ့ကပန်ရွာကြမှာနေကင်းတနအီကတိုက်ပွဲဖြစ်ကြောင်းဖော်ပြထားပါရယ်ကချင်ပြည်နယ်အတွင်းက KIA ရဲ့တပ်ရင်းနယ်မြေတချို့ကိုဒီရက်ပိုင်းတွေအတွင်းမှာတော့စစ်ကောင်စီတပ်ကလေကြောင်းကလာရောက်ပစ်ခတ်တာတွေရှိကြောင်းလဲဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြီးပြောပါရယ
်ကျွန်တော်ကချင်ပြည်နယ်ဘက်မှာတော့ဟိုတနေ့ကပေါ့နော်အခု3ရက်လောက်တော့ရှိပြီဒီတပ်မဟာရှစ်လောက်ခံအမတ်ငါတပ်ရင်းနယ်မြေဘက်မှာလဲစစ်ကောင်စီတပ်ကနဲ့လေကြောင်းနဲ့ပစ်တာတွေရှိတယ်အာယူအမပစ်တာပေါ့ပြောအယူအသားတွေနည်းပပတိခရတယ်ရှိတယ်။နောက်တင်းရတော့သူတို့တိုက်ရင်6အဲ့မှာလဲညတကောင်ညမှာလေကြောင်းနဲ့ပစ်တာတွေရှိတယ်။အိုးမင်းတင်းကနဲ့တော့သူစစ်ဆန္ဒတော့မရှိဘူး။အဲ့ဒီလေကြောင်းကနဲ့ပစ်တာအရပါပဲ။ဒါတော့မှညပါပဲပစ်ညတကောင်ညမှာပဲပစ်တာ
။တမဟာရှစ်တိုက်ရင်ငါဟာကချင်ပြည်နယ်မွန်းညင်းမြို့နယ်မှာအခြေစိုက်ပြီးတော့လေကြောင်းကတိုက်ခိုက်ခံရတာကတော့သခိုင်းတိုင်းကတပ်အထက် မိုးသားကြီးမိုးသားလေးပဲဖြစ်ကြောင်းနဲ့တရင်၆ကတော့ဖားကန်းညွန့်နယ်ဘက်မှာဖြစ်ကြောင်းပြောပါရယ်ဒီရပိုင်းအတွင်းစကိုင်းတိုင်းဒေသကြီးကတားခရိုင်ထီးကြိုင်မြို့နယ်မရတင်ယွာကိုစစ်ကောင်စီဘက်ကလေကြောင်းကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နေအင်းအချို့နဲ့စာတင်ကြောင်းတွေပျက်စီးရရှိကြောင်းဒေသခံတွေကပြောပါရယ်စစ်ကောင်စီဘက်ကတော့မရတင်ယွာမှာ
PDF တွေစခန်းချနေရကြောင်းလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြောင်းနဲ့တရောင်တို့တနက်တလက်တူမီတနက်ခုနှစ်လက်နဲ့လလုတ်တနက်နှစ်လက်စရာတွေတင်းစီရမိကြောင်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာကိုရဲမွန်ပြောပြသွားတာပါခင်ဗျာချင်းတီနယ်ဘက်ကအခြေအနေတချို့ကိုစစ်ပအောင်မယ်ချင်းတီနယ်တွန်းကြံနယ်ဘက်မှာလဲချင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ် ပေးပါမယ်
ချင်းပြည်နယ်တွန်းဆန်မြို့နယ်မှာဇန်နဝါရီလ23ရက်နေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ခွဲထွက်ရေးလက်နက်ကိုင် PLA ကတဲတပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တွန်းဆန်မြို့နယ်စီနန်းချေးရွာနီးမှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားတပ်ဦး CNF, PDF Zolan, CDM CN, Zogan Army, ပြည်သူ့ကာကွယ်ရေးအဖွဲ့ PDA တို့ပူးပေါင်းအဖွဲ့နဲ့အိန္ဒိယအစိုးရကိုတော်လှန်နေတဲ့ကတဲတပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။တိုက်ပွဲအတွင်းမှာနှစ်ဖက်စလုံးအကြအဆုံးတွေရှိတယ်လို့ CDM CN အဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါဗျာ။
ကောင်းလာဖို့ခင်ဗျာဗောက်တယ်နော်ဆက်ကြည့်ကြပါဦးအဲဒီအဖွဲ့ကတော့ရှိရောက်တော့ပြည့်စုံပြီးတယ်လည်းမဆယ်တော့ပြန်ထမ်းနိုင်ရရတယ်ဒီမှာပြည်သူဖက် CNP ဗောနော်သူဒီချင်းတန်းတမ်းနဲ့တော့ဒီနေရာဖိုက်ဖိုက်တော့ဒီမျိုးတယောက်ချတယ်နောက်တစ်ခုချတယ်ဗောနော်ဖိုက်ပေါ်တော့ယူပါမှာလည်းရှိတာဗျာဒီကတဲ့တပုံကပါကပါဖြစ်နေနေလာလေမျိုးယူရမှာအဲ့ဒါမှမမီးကြတော့ဗောနော်
ကတဲ့တဘုံဘွဲဟာအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အိန္ဒိယမြန်မာနယ်စပ်ရှိသခိုင်းတိုင်းတမူးမြို့နယ်ကလေးမြို့နယ်နဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်တွေမှာအခြေပြုလှုပ်ရှားပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီတဘုံဘွဲတွေနယ်စပ်မှာအခြေပြုလှုပ်ရှားနေတာနှစ်ပေါင်းကြာမြင့်နေပါပြီ။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေတဲ့အဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းအဲ့ဒီနယ်မြေတွေနားမှာလှုပ်ရှားနေကြတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတာလို့ခန့်မှန်းရပါတယ်။ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းမျိုးနွယ်စုစုပေါင်းအဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တို့ကြားမှာလဲဇန်နဝါရီလ14ရက်တောက်ကြံနေ့မနေ့ပိုင်းကတီးတိမ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDM CN အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
အခုကျွန်တော်တို့ကစစ်ကောင်စီတွေနဲ့ပိုက်ပွဲအပြင်းထန်နေတဲ့စစ်ကောင်စီတွေကလည်းတက်လာလို့သူတို့ကထိုးစစ်ဆင်နေလို့ကင်းနဲ့တီးတိမ်ကြားမှာဒီမနေ့ဆန္ဒရေးခရဲကပြခတ်နေတာအခုတင်ပြမလားဒီလည်းမကြည့်ကြအောင်ကျွန်တော်ပေါ်သားတို့ရောက်နားလုံးဝကားနေတယ်ဗောနောဒီမှာပေါ်တော့တန်ရာရတဲ့တယောက်ရှိတယ်
တောက်ကြနေညနေပိုင်း၄နာရီခွဲလောက်အထိတိုက်ပွဲဖြစ်ပွားနေစေလို့ပြောပါတယ်ကြာတာပရင်းနေတုန်းကလည်းတီးတိမ်မြို့နယ်ထင်ဆန်းကျေးရွာမှာချင်းပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ
်ကျွန်တော်ဒီ PMC ရေ PDF ဒုံနဲ့ရေ PMO ရေ PDA ရေဒီတော့ပြတော့မှာမပိုက်တဲ့ချင်းနေတယ်သူကတော့ခုနကောင်တော့သူတို့အေးရေတာညာရတယ်တော့များတာပေါ့နော်
ထေဆန်းကျေးရွာတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုတွေများတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပေမဲ့တီးခြားအတီမပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရရှိခဲ့ပါဘူးတိုက်ပွဲဖြစ်ပွားမှုအတွင်တီးတိမ်မြို့နယ်ထေဆန်းကျေးရွာကနေအိမ်တချို့မီးလောင်ခဲ့ပြီးရွာဆယ်ရွာကရွာသားတထောင်နီးပါးတိမ်းရှောင်ရတယ်လို့တီးတိမ်မြို့ကတဦးကပြောပါတယ်
ဒီနေ့ရတယ်ရတော့ဒီရှိပြီတဲ့အဲ့မှာ coffee station chain တော့အဲ့ဟာခုနကရောက်ရှိလာတဲ့အဲ့မှာလေးရတော့ပါတယ်အာဇာတာရတော့ဆက်ပြီးကြပြီကြအန်တော်တခြားမှာစေရတော့မယ်စေရတောင်းနေတယ်လူလား900နဲ့တစ်ထောင်ကျော
်စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်တီးတိမ်ဘက်ကိုဇန်နဝါရီလ12ရက်နေ့ကအင်အားဖြည့်တင်းလာတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာတိုက်ပွဲတွေပုံမပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်စကိုင်းတိုင်းဘက်ကနေချင်းပြည်နယ်တီးတိမ်ဖလန်းစားတဲ့မျိုးနယ်တွေဘက်ကိုပြည်သူတွေခီးသွားလာခြင်းမပြုကြဖို့ PDF ဇိုလန်းကထပ်မံမြစ်တရက်ခံထားပါတယ်။အဲဒါကြောင့်ဒီရက်ပိုင်းမှာတီးတိမ်မျိုးဘက်ကိုကားသွားလာမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုခင်မောင်စိုးမင်းပြောပြသွားတာပါ။ VOA ရဲ့အတန်းအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာပါ ခင်ဗျာ VOA American တန်ရဲ့စနေနေ့ မနက်ဖက် အတန်လွှင့်အစီအစဉ်တွေကို လိုင်းနှုန်းမီတာ 32 kHz 933 လိုင်းနှုန်းမီတာ 49 kHz 6353 ည လိုင်းနှုန်းမီတာ 190 kHz 905 တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ ဒုတိယ ပိုင်း 나이ဝက်မှာတော့ အမျိုးသမီးကန္တာ သူလ ဆုံးလင်း American တခွင် ဒါအပြင် သိပ္ပံနဲ့ နည်းပညာတွေကို ဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ ပထမအဦးဆုံးအနေနဲ့ကတော့ အမျိုးသမီးကန္တာကိုတင်ပြပေးပါမယ်ခင်ဗျာ။ စစ်တပ်ကအာဏာသိမ်းမှုကအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးစတဲ့အခြေအနေတွေပေါ်မှာပြင်ထန်တဲ့ရိုက်ခတ်မှုတွေကိုဖြစ်စေခဲ့ပြီးတော့အမျိုးသမီးဥဆောင်မှုကဏ္ဍရော့ကျသွားစေခဲ့တယ်လို့ WLB အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုပါတယ်။နိုင်ငံရေးပါတီတွေမှာဥဆောင်လှူရှားနေကြတဲ့အမျိုးသမီးတွေရဲ့ 2020 ရွေးကောက်ပွဲအတွေ့အကြုံတွေအပြင် အာဏာသိမ်းမှုနောက်ပိုင်းကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းလေ့လာပြုစုထားတဲ့ 2020 ရွေးကောက်ပွဲတွင်ပါဝင်တဲ့အမျိုးသမီးကိုယ်စားလှယ်များရဲ့အတန်းဆိုတဲ့အစီရင်ခံစာတစ်စောင်ကို WLB က January 17 ရက်နေ့မှာ ထုတ်ပြန်ခဲ့ပါတယ်။အမျိုးသမီးနိုင်ငံရေးကောင်းဆောင်တွေအတွက်စိန်ခေါ်မှုတွေကပါတယ်ပါလဲခင်ဗျာ။ WLB ရဲ့တွဲဘက်အတွင်းမှုနှစ်လွေးပိုးငယ်ကိုဆက်သွယ်မေးပြန်ပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ။
The path we must choose sometimes. Gotta stand up and fight sometimes. ဒီပြင်ပတ်ချက်မှာပဲပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံWLB ကနေပြီးတော့မှာမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပါတီတွေမှာဥဆောင်လှူရှားနေကြတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အစဉ်ကန်စားတစ်ဆောင်ထုတ်တယ်လို့သိရပါတယ်။ဆိုတော့ဒီအစဉ်ကန်စားအကြောင်းလေးကိုနည်းနည်းတော့အကျဉ်းချုပ်လေးပေါ့ပြောပြပေးပါလားရှင်။
အဓိကတော့ဒီအစဉ်ကန်စားကပထမစဉ်းစားတာကတော့
ဒီစာတမ်းပြန်လုပ်တယ်ပေါ့နော်ဟုတ်ကဲ့ပါအခုဒီစစ်တမ်းမှာရောအဓိကဘာတွေရှာဖွေတွေ့ရှိခဲ့ပါတလဲအတို့အဓိကကြုံရတဲ့စိန်ခေါ်မှုတွေဆိုရင်ဘာတွေဖြစ်မလဲရှင်
အဟုတ်ကဲ့ပထမအပိုင်းမှာတော့ဒီရွေးကောက်ပွဲအတွင်းမှာကျတော့ကျမတို့အင်တာဗျူးတာအမျိုးသမီး95%ပေါ့နော်စကိုးပါတီကဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအင်တာဗျူးခဲ့တယ်ပ
အမျိုးသားတွေလောက်မလုံနိုင်ဘူးဆိုတဲ့အမြင်ကကျမတို့အတိုင်းဝိုင်းမှာဆက်ရှိနေသေးတယ်ဆိုတဲ့အသင်္ခေါ်မှုတွေကိုတို့တွေ့ရတယ်။နောက်တစ်ပိုင်းကကြတော့ခုနပြောတဲ့ဒုတိယပိုင်းကတော့အာနာသိမ့်ပြီးတဲ့အခါမှာအမျိုးသမီးတိုင်းကအာနာသိမ့်မှုကိုလက်မခံနိုင်တာဖြစ်တဲ့အတွက်ကြောင့်မို့တော်လှန်နေတဲ့အမျိုးသမီးတွေဖြစ်တယ်။အဲ့လိုတော်လှန်တဲ့အတွက်ကြောင့်မို့ဒီနိုင်ငံရေးမှာအစကတည်းကပ
ဟုတ်ကဲ့အဲ့တော့တကယ်အခုအာနာသိမ်းပြီးနောက်ပိုင်းမှာလည်းအမျိုးသမီးတွေအကြုံနဲ့များအာနာရှင်စံကြီးပဲပြောပြောပေါ့နော်ဒီလက်ရှိဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာအများပြားပါဝင်နေတာကိုတွေ့ရပါတယ်ဒါပေမဲ့အခုဝဘီရဲ့အစဉ်ကစားထဲမှာသတိထားမိတာကဒီအပေါ်မှာအာနာသိမ်းပြီးနောက်ပိုင်းမှာပြင်းပြင်းထန်ထန်ရိုက်ခတ်မှုရှိတယ်သူတို့ရဲ့ဥဆောင်မှုကဏ္ဍဟာလေဥစားအ
Okay, Adigaro, democracy, snake, Mr. Maranyama, starting account for a kama, Mute Mideka, Ananemia, Usam Kanganama, Pound Queen Shiabono, Dabimelo, and I think to a kama, and Mute Mideka, Bloma, Usam Kanganama. มาป่าวินနိုင်တော့တဲ့အခြေအနေမှာအများကြီးတွေ့ရတယ်ခုနပြောလို့ထွက်ပြီးတင်းဆောင်နေရတာတွေရှိတယ်ပြီးရှင်အဲ့ဒီမိသားစုအရင်ဘက်သက်ပြီးတော့မှလည်းလုံချုံရေးအရပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်အဲ့လိုပဲမိသားစုတွင်ထဲမှာတော့မှဟိုအမျိုးသမီးတယောက်ဖြစ်တဲ့အတွက်ကြောင့်မိခင်လည်းဖြစ်တယ်လို့နိုင်ငံရေးတမားလည်းဖြစ်တဲ့အခါမှာတချို့ တော့လူလူလလလောက်ပိုင်းခွင့်နေရှိတဲ့ဟာတွေကအများကြီးတွေ့ရတယ်။ဒါပြိုင်နဲ့ချင်းမှာအနာသိမ်းသွားတာဖြစ်တဲ့အတွက်ကြောင့်မို့ဖိုဝါဒကြီးစိုးရေးနဲ့ပတ်သက်ပြီးတော့မှဆက်ပြီးတော့မှဖြစ်နေတဲ့အပေါ်မှာကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဒီနိုင်ငံရေးမှာဆိုလို့ရှိရင်အမျိုးသမီးတွေကအနောက်မှာပဲနေရမယ်။အဲ့ဒီအမြင်တွေလည်းမပြောင်းလဲသလိုအမျိုးသမီးတွေဆိုတာက ဥဆောင်မှုခံကဏ္ဍမှာပါလာမျိုးမဟုတ်ဖက်နဲ့အမျိုးသားတွေကိုဝန်းရံပေးရတဲ့အခန်းကဏ္ဍမှာပဲရှိတယ်ဆိုတဲ့အမြင်မျိုးတွေကလည်းအများကြီးရှိနေတဲ့အပေါ်မှာပါဝင်ခွင့်တွေကရော့ကျသွားတဲ့ဟာမျိုးတွေကအများကြီးရှိနေတယ်ဒီအာနာသိမ်းသွားတဲ့အတွက်ကြောင့်မို့အမျိုးသမီးတွေပေါ်မှာရိုက်ခတ်မှုတွေကအရင်ကထက်ပိုပြီးတော့မှဆိုးရွားတဲ့အခြေအနေမှာရှိတယ်တကယ်တော့ဒီຫນွေဥတော်လိုင်းရင်းမှာဒီအမ the baiting has Sabiroma Pala, old lamp or trada, a cruiser, and Lena Cantola, Yamarama, a mute me, a pride is ra, Titan is cheated. I met the gate again, a team of Pumunga, Yanachin, Timishi Devu, a mute media yet, Usa Mo Kanganabi, a yejide, so Biroma, Loa, a team of Pubiroma, the Lidiane, Lopede, lamp print bede, a chin in Mam, she devu, so there's how much mother to she about herself.
Okay,
สรุปราก็တော့ဒီလှုပ်ရှားမှုရဲ့အလွန်အပေါင်းဆုံးမှာအမျိုးသမီးတွေပါဝင်နေပြီမဲ့လေဒီဥစ္စာမှုကဏ္ဍပိုင်းမှာကြည့်မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းမှာရုပ်ရော့သွားတယ်ဆိုရဲအနေအထားမျိုးလို့ပြောရလို့နားလဲပါတယ်နောက်တစ်ခုကဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဆိုလို့ရှင်တကယ်တမ်းအမျိုးသမီးတွေလွတ်တော်ကိုယ်စားလှယ်နေတဲ့ပါဝ
ဒီနေ့ကျွန်တော်တို့ဒီဒီဇင်ဘာလအထိ50တပါးဒီစကောင်းစီတက်နေအမန်ဒီအေလို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ဆိုင်ရာလုပ်ငန်းရှင်ရဲ့ဒီဇင်ဘာလအထိ50တပါးဒီအနာသိမှုမဖြစ်ဘူးဆိုလို့ရှိရင်ဒါအမျိုးသမီးတွေဒီနိုင်ငံကြီးထဲမှာပါဝင်လာမှုဥစားမှုကဏ္ဍမှာပါဝင်လာမှုကအများကြီးပြောင်းလဲသွားမယ်လို့ရောထင်မိပါလား
ဟုတ်တယ်တကယ်လို့ဒါအနာမသိခဲ့ဘူးဆိုလို့ရှိရင်ဒီချိန်မှာဆိုရင်လွတ်တော်မှာပါဝင်နေတဲ့အမျိုးသမီးတွေဖြစ်မယ်ပေါ့လေနော်အဲတချို့ကြတော့လေကိုယ့်ရဲ့ပါတီအနိုင်ရပေမဲ့လည်းရှေ့လျှောက်ဒီနိုင်ငံရေးမှာပြည်သူလူထုတွေအတွက်တကယ်ကိုလုံနိုင်မဲ့အနေအထားကိုဥပမာထားတော့ပြည်သူလူထုရင်ဆိုင်နေရတဲ့ဝမ်းစာရေးအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်သူတို့မှာစူးစမ်းအားထုတ်
စဉ်းစားထားတဲ့အချက်တွေအများကြီးရှိတယ်။အဲ့လိုမျိုးစဉ်းစားထားပေမဲ့လည်းဒီအနာပိန့်တဲ့အခါမှာဒါတွေကိုမပါဝင်နိုင်တဲ့အခြေအနေမှာအများကြီးရှိတယ်ဆိုတော့ဥစားကိုသူတို့ကိုယ်တိုင်ထုတ်ဖော်ပြောဆိုတဲ့ဟာတွေအများကြီးရှိပါတယ်။ဟုတ်ကဲ့ပါ။ဆိုတော့အခုလိုကြုံလာရတဲ့အခက်အခဲပေါ့နော်။စိန်ခေါ်မှုတွေဘယ်လိုများသူတို့ကြော်ဖြတ်နေကြသလဲ။ဖြစ်နေတဲ့အခြေအနေကိုလူချင်းတဲ့အပြောင်းအလ
Sugu, Drapo, Yang Lan Lo Po, Solution, Lutu Aswasong, Bowen Polo, Abale. Aswasong Lupiore Kama, Lunasu, De Lepa, Matidalo, the Pama, Bay Petting Cantare, Osu De Lepa, and Polo Bale. A Bay Petting Cantare, Osu Lupiore Kama, a new meeting, ya, Samaru Nanyama, Galene, a new solution, Tawajo Luyinga. ที่นี่เนี่ยพอมาตัวเย่ปูจะพิมพ์หัวกับปากูปามาที่บ้านเลยลูกปามาด่าเลยจมารุกับจมารุสันตันบูทาร์เลยที่ชูปองกองสามหูเนี่ยอารมณ์ปาวิมุสุดเลยมูกองเทพคนนั้นมาที่บ้านเลยนอกจากจะรู้ที่เนื้อมีดิวพิมพ์ในเดอตัวเขาควยชาเดอตัวเขาอะไรก็สามารุเผชิญมาที่บ้านเลยตัวลูกชิ้นนั้นก็ที่ใต้เป้หมาจมารุ อาลงกาฟัสซิสันเนี่ยตัวคอรีควีทัสซิสันมูริชินี่เนี่ยไต้หวันเนี่ยเฮชาปี้ยามาเสออาณาเชนส์เนี่ยป่าวเองอาณาเชนส์เนี่ยอาลงกูจมารู้เผยเท่ายามาพี่เดียวตัวจอมูตัวคอร์กาซาเปียงเลปิโพลูอัดเดเปียงเลปิโพเลจมารู้กาสลับปิโดมาไต้จงรู้สอดมาพี่บ้านเลยตัวนี้ตัวนี้เด็กจังเลยเด้อ
จะมาอยู่ที่เรื่อยๆถ้าเกิดว่าสลับที่ตรงมาไปพยายามเอาเวนี่มาที่บ้านเลยคนนี้ก็หันเนี่ยก็ดีตามมาลุงมิติลุงมิติไปพยายามเวนี่เรื่อยๆมันอยู่ที่มิติเยอะกว่านี่แหละไม่ใช่ที่บ้านเลยแสดงว่าสาวจะมาก็ยังจะรู้บ้านเลยลูกจะรู้จังไหมโอเคว่ากูรู้จริงๆเดียวที่จะดีเลยแต่ที่นี่ไอ้คนนั้นอัตตาไม่แพ้เลยนักเขียนผิวด้วยเป็นแสดงอยู่ตรงมีกันนะก็น่าต่อได้สิ่งอะไรบ้า กูเสียเลยไปดูตัวดาวส่งเนี่ยอเมริกันคือซีซั่นโอที่ชื่อนัดต่อได้เสียบ้างไหมกูไปกูเสียมูจังเสียงจะดูเลยซันเจนเตียนมีอะไรล่ะถ้ากูได้รู้ซีซั่นไปเรื่องทางนั้นมาบอกว่าจุดจีนไปเลยกูนี่จำเลยทำไรเอ็กเฮียเจ้าซาร่าเรียกกูเอาง่ายเปล่าๆไปบ้างไหม
ผู้บริโภคเรียนจีเจคแคร์เรียนยุ่งยุ่งมาแกยังว่าสับเชกาจะนัทเอาหนังสือกูเนี่ยกูรู้สันวายละมาเสียงเดียดูวิ่งหาแต่ติงตรงนั้นนัทเอาห้าสิบเอ็ดสี่เกียร์อันนี้กูขำมาแต่ติงตรงนั้นนัทเอาชาวอเลเซชาวอิตาลีรู้ไรก็เรียนทนายมาแต่ยาตียาวเลยยุ่งยุ่งกับเพรสเปกทริงเวง
The remaining 50% of these COVID hospitalizations.
โควิดจังเสี่ยงเจนี่ดูตัวเรากันเลยโควิดกาเวซีทูทับปีดูเรียบเฉยเลยดูกับพี่ว่าเลยกาเวซีทูทับดูเรียมาแต่ยุ่งจีดูเรียอย่างกันสิดูเรียเป่าเองมาเลยคลีรีเสี่ยงเจนี่ละเรียยี่ตัวเลยมีอะไรเลยดูกับพี่ว่าเลยโอไมครอนไวรัสกลุ่มมีมันสั่งกุศลนี่ละจังเสี่ยงนี่มาแม่งเนี่ยพี่มากูเลยสวยนี่จ้าว่าเลย
Now it's too early.
Omicron virus down disemanoming as salo. American the one Marseille to Jare E to Ha, Nasapunya Laware, Washington DC Power, Pinator of Mimia Marseille to Sanya Demia Gaware, Taimele, a Yinko Mugari Law, Yoga Pintamu Suare, Natongas of Ainunga, Kuvit to Mira, Miazugo, Ebolina Pikuta Pigayadalu, Rotea to Romimiago, Tashis at Justin Piaware, a Gukamaro, Sayon Tatu, Sayongani Piasin and Yawari.
About 10% of these COVID hospitalizations right now.
COVID-19
အသက်ရှူစက်ကူထားရပါတယ်။အရင်နှစ်ကြိမ်ထက်စာရင်ဒီတစ်ကြိမ်မှာအခုလိုအဆင့်ရောက်တဲ့သူတိတ်မများဘူးလို့ပြောရမှာပါ
။ဒါပေမဲ့လည်းယောဂကူးစက်မှုတွေများတာကြောင့်သေဆုံးသူအရေအတွက်ဟာတရက်ကို1400လောက်သာရှိခဲ့ရတာကနေခုခါမှာတရက်ကို1900လောက်ထိရှိလာပါတယ်နော်။အာဖဂန်နစ္စတန်ကိုတာလီဘန်တွေတိုက်ပိုက်ချိန်မှာအမေရိကန်နဲ့ရက်တွဲခဲ့တဲ့အာဖဂန်အများပြားနိုင်ငံကိုစွန့်ခွာခဲ့ကြပါတယ်။အဲ့ဒီထက်ကတချို့ကတော့အမေရိကကိုရောက်လာပြီးတော့ဘဝကိုပြန်စတင်ကြိုးစားနေကြတာပါ။မိုဟာမက်အတိုင်နဲ့အတူမိသားစုကကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုစေးမြို့ကစီးကမ်းမှာဈေးလာဆင့်နေကြပါတယ်
။မောက်ဆွေတာလီဘန်တွေမျိုးရဲဝင်လာကန်ဒီလုံခြုံရေးအတွက်တကယ်ကိုစိုးရိမ်ခဲ့ရပါတယ်
။ဒုက္ခသည်တွေအတွက်ယူရပြီးဖွင့်လှစ်ထားတဲ့ Santa Clara Valley Medical Center မှာရှိတဲ့ဒီဈေးကမ်းကိုလွန်ခဲ့တဲ့နှစ်40လောက်ကအရှေ့တောင်အာရှဗီယက်နမ်ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်ဖွင့်လှစ်ခဲ့တာပါ Santa Clara Valley Medical Center Manager Nelda David က
ဒီမှာလောက်ကြတဲ့ဝန်ထမ်းအများစုကရွှေပြောင်းအခြေချသူဒါမှမဟုတ်ဒုက္ခသည်တွေပါသူတို့တွေကတချို့လဲအမေရိကကိုစရောက်ကာစားကဒီဈေးကမ်းမှာပဲစစ်ဆေးမှုခံယူခဲ့သူတွေပါ
ဒီဝန်ထမ်းတွေရဲ့မှာဗီယက်နမ်ကရွှေပြောင်းချေချလာသူလည်းပါပါတယ်အခုအခါအာဖဂန်နစ္စတန်ကနေပြောင်းရွှေ့လာသူတွေလည်းနိုင်ငံအသစ်မှာဘဝအသစ်စမယ့်အခက်အခဲကိုသူတို့ကနားလည်နိုင်ပါတယ်ဗီယက်နမ်ကရွှေပြောင်းချေချလာသူဈေးကမ်းသူနာပြုထရမ်ပန်က
I can see the pace.
ကမ္ဘာတစ်လောကဒုက္ခသည်တွေဒီကိုလာကြတာမှာ VNM အပါအဝင်လူမျိုးပေါင်းစုံတွေ့ရပါတယ်။လွန်ခဲ့တဲ့28နှစ်ကကျမတို့လိုပဲလာခဲ့ရတာကိုပြန်အမှတ်ရပါတယ်
။အာဖဂန်နစ္စတန်ကလူပေါင်းသသိန်းလောက်ကိုဘိုက်ဒန်အစိုးရကနိုင်ငံအတွင်းကခေါ်ထုတ်ပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ဟာဆန်ဟိုစေးမြို့အနီးတစ်ဝိုက်ကိုရောက်လာမယ်လို့ကနေဦးမှပြောခဲ့ပေမဲ့အခုကလူပေါင်း800လောက်ရောက်လာပါတယ်။စီးကန်းစကပြန်ဂျဟန်နက်စ်အက်ရှာက
they have huge amounts of
သူတို့ကျွမ်းကျင်တဲ့ပညာတွေအများကြီးပါဒီကလူမှုပတ်ဝန်းကျင်ကိုနောက်ပိုင်းစရင်တော့သူတို့ကူညီပါလိမ့်မယ်အခုတော့သူတို့ခြေတော့ပေါ်သူတို့ရက်နိုင်အောင်ကျမတို့ကကူညီဖို့လိုပါတယ
်အာဖဂန်မှာရေဒီယိုတန်ပိုင်းနဲ့တက်မွေးဝမ်းကြောင်းရဲ့သူအထာကြီးကတော့ဘဝအသစ်မှာသင်ခန်းစာအသစ်တွေကိုလေ့လာဖို့အစင်းသစ်ဖြစ်နေပါတယ
်ဘာလဲဖုန်းရိုးကိုအခုလိုတွေးလိုက်ရတော့အားကျမိပါတယ်သူတို့လည်းလုံနိုင်ရင်ကိုယ်လည်းသူတို့လိုဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ်
အာဖဂန်တော်တော်များများအခြေဆက်ရကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်အာဖဂန်9000ကျော်ရောက်လာဖို့အခြေခံရှိပါတယ်ခင်ဗျာအင်ဂျီရောနဲ့လမ်းသာချတဲ့သမရရဲ့ AK ဟာ Blair House မှာပြောမကုန်တော့အောင်များတဲ့ပမိုင်းကြောင်းတွေရှိခဲ့ပါတယ
် Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခမ်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာဘလဲဟောက်စ် AK ဟာအမေရိကန်နိုင်ငံလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နေ့နေ့ငယ်ကြမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာ
ပါ He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်စုရဖြစ်လာပါတယ်
1940ခုနှစ်တွင်အရမဘလဲဟောက်စ်ကိုသမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်အဲ့ဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂီယာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ
Winston Churchill would come frequently during World War II.
သူရကဘာစီကလာက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအင်ဂျီရောမှာမကြာခဏညအိတ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝူယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော်အယ်လီနိုနဲ့အပေါ်ထက်စကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တစ်ရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊အဲ့ဒီတွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုတွင့်တင်ထားပါတယ်။
ရွေးချယ်ခံထားရတဲ့တမရအနေနဲ့လည်းတမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာတမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ
ခုအောင်အောင်ပြောပြသွားတော့ပါခင်ဗျာဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်စနေနေ့တိုင်းတင်ဆက်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ဒီတစ်ပတ်တော့အမေရိကန်အာကာသစူးစမ်းဒေးလိုင်းအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အာကာသစူးစမ်းရေးမှန်ပြောင်း James Webb ကိုစတုံးနိုင်တော့မှာဖြစ်တဲ့အကြောင်းပြောပြပါမယ်။ Hubble အာကာသမှန်ပြောင်းရဲ့အမွေကိုဆက်ခံတဲ့အာကာသစူးစမ်းရေးမှန်ပြောင်း James Webb ကိုစတင်အသုံးပြုဖို့အတွက် Golden Eye လို့သိပ္ပံပညာရှင်တွေတင်စားခေါ်ဝေါ်တဲ့ရွှေတုတ်ထားတဲ့သူ့ရဲ့ပန်းဖွင့်ပုံမှန်ချက်ကြီးကို January 10ရက်နေ့မှာစဖွင့်ပေးလိုက်ပါပြီ။ဒီမှန်ပြောင်းကြီးကို2021ဒီဇင်ဘာ24ရက်မှာတောင်အမေရိကတိုက်ကံနေအာကာသယာဉ်နဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။ American Dollar 10 billion အကုန်ကျခံပြီးတိဆောက်ထားတဲ့ James Webb မှန်ပြောင်းဟာနက္ခတ္တဗေဒစူးစမ်းလေ့လာရေးအတွက်အာကာသရဲကိုလွှတ်တင်ခဲ့တဲ့မှန်ပြောင်းတွေထဲမှာအကြီးဆုံးမှန်ပြောင်းအဖြစ်နဲ့ဒီဇိုင်းဆွဲပြီးကြဲကြဲပြန့်ပြန့်လေ့လာနှိမ်ဆွမ်းရှိအောင်ရည်ရွယ်တိဆောက်ထားတာလို့James Webb အာကာသစူးစမ်းရေးမှန်ပြောင်းစီမံကိန်းကအာကာသမှန်ပြောင်းပညာရှင် Klaus Von Tappenden ကပြောပါတယ
် So the James Webb Space Telescope is
James Webb အာကာသမှန်ပြောင်းဟာ NASA ရဲ့အခရာကျတဲ့နောက်ထပ်မှန်ပြောင်းကြီးတစ်ခုဖြစ်ပါတယ်ဒီမှန်ပြောင်းစီမံကိန်းအတွက် NASA ကဥရောပနဲ့ကနေဒါအာကာသစူးစမ်းရေးဌာနတွေနဲ့လက်တွဲဆောင်ရွက်ခဲ့ရပါဒီမှန်ပြောင်းကြီးကနေသိပ္ပံဆိုင်ရာအကြောင်းအရာတော်တော်များကိုသိအောင်လုပ်ပေးမှာဖြစ်ပေမဲ့ပထမဆုံးနဲ့အရေးအကြီးဆုံးကတော့စက်ကြာဝဠာရဲ့အာကာသဟင်းလင်းမြစ်ထဲမှာရှိတဲ့ကျေစုတွေကိုသိလာနိုင်မှာဖြစ်တဲ့အပြင်နေစက်ကြာဝဠာအပြင်မှာရှိတဲ့ Exoplanet လို့ခေါ်တဲ့ဂျူရီရဲ့လေထုတွေအကြောင်းမှာပြောပြနိုင်မှာပါ
Exoplanet ဆိုတာကတော့နေစက်ကြာဝဠာအပြင်မှာရှိနေတဲ့တခြားနေတွေကိုလှည့်ပတ်နေတဲ့ဂျူရီကိုခေါ်တာပါဒီမှန်ပြောင်းနဲ့စက်ကြာဝဠာရဲ့ပထမဆုံးဖြစ်တည်ခဲ့တဲ့ကျယ်တွေအာကာသဟင်းလင်းပြင်ထဲမှာရှိနေတဲ့ကျယ်စုတွေစီကနေထွက်လာတဲ့မိတ်တုံမိတ်တုံအလင်းရောင်ကလေးတွေကိုရှာနိုင်တော့မှာဖြစ်တဲ့အပြင်ဂျူရီဘယ်လိုစပြီးဖြစ်လာတယ်ဆိုတာကိုလည်းသိနိုင်တော့မယ်လို့ပြောပါတယ
် Webb's mission to understand exoplanets
ရေချက်ကတော့ဒီ exoplanets တွေကိုနားလည်နိုင်မှုဖြစ်ပါတယ်ဒါကကျွန်တော်တို့လူသားတွေဖြစ်တည်လာဖို့အခြေခံတစ်ခုဖြစ်မယ်ထင်ပါတယ်အဲ့ဒီအခြေခံမေးခွန်းတွေထဲမှာဆိုရင်ဒီစက်ကြာဝဠာကြီးထဲမှာကျွန်တော်တို့ကြီးပဲရှိနေတာလားကျွန်တော်တို့ဘယ်ကနေစဖြစ်လာပြီးဘလို့အဆုံးသတ်မလဲဆိုတာမျိုးတွေမေးမိကြမှာပါတကယ်တော့စက်ကြောလာကြီးကတိတ်ကိုကြီးမားပါတယ်ဒီတော့တခြားကဘာတွေဂျူတွေမှာတက်ရှိရှိနေမှာပဲလို့တွေးမိကြမှာပါဒါပေမဲ့တကယ်ရှိမရှိတော့မသိကြတဲ့အတွက်ဒါကိုသိနိုင်မှု web ကိုတိဆောက်ရတာပ
ါဒီမှန်ပြောင်းမှာတက်ထားတဲ့ golden eye လို့ခေါ်တဲ့မှန်ချက်ကြီးက black hole ဆိုခေါ်တဲ့ twin net ကြီးတွေအပြင်တခြားကဘာကဂျူသားတွေကိုလိုက်ပြီးရှာဖို့ရောတခြားဂျူတွေရဲ့လေလူတွေထဲမှာရှိတဲ့ရင်းနဲ့တခြားတက်ရှိတွေရှိမရှိပါရှာဖို့လုပ်ပေးနိုင်မယ်လို့လည်းပြောပါတယ်ဒီမှန်ပြောင်းကမှန်ချက်ကြီးဟာတိတ်ကိုကြီးမားတဲ့အတွက်ဥရောပက Alien Rocket နဲ့ဆက်အောင်သူ့ကို Origami ဆက်ကူခောက်တဲ့ပုံစံမျိုးခောက်ပြီးတည်ရတာဖြစ်ပါတယ်မှန်ရဲ့ညာဘက်ခြမ်းကခောက်ထားတဲ့ဘဲတောင်ပံကို January 9ရက်နေ့မှာဖြန့်ပေးခဲ့တာဖြစ်ပြီးညာတောင်ပံကိုတော့10ရက်နေ့မှာဖြန့်ပေးလိုက်တာကြောင့်ရွှေမြက်လုံးကြီးလုံးဝပွင့်သွားပြီဖြစ်ပါတယ်ဒီမှန်ပြောင်းကမှန်ကြီးကိုအေးဒဏ်ခံနိုင်ပြီးပေါ်ပါတဲ့ beryllium နဲ့ပြုတ်ထားတာဖြစ်ပြီးဆက်တကံပုံရှိတဲ့အပိုင်း18ပိုင်းပါတဲ့မှန်ကိုရွှေလွှာတုတ်ထားတာဖြစ်ပါတယ်အတောင်ပံတစ်ဖက်စီမှာတော့အပိုင်းက3ပိုင်းစီပါပါတယ
် also because the telescope is so large it doesn't fit
ကိုကြီးမားလို့နေတဲ့လွတ်တင်မဲ့ဂျူလုံးနဲ့မဆက်ပါဘူးဒါကြောင့်သူ့ကိုခောက်ထားရတာပါဒီမှန်များမှာတက်ထားတဲ့ရွှေနဲ့တုတ်ထားတဲ့မှန်ကြီးက20ပြည့်ချေပါတယ်ဒီတိုင်းဆိုမဆက်တဲ့အတွက်နေရွက်လိုအဖက်နှစ်ခုကိုခောက်ထားပါတယ်အာကာသရဲ့ရောက်တော့မှသူ့ကိုတုံးနိုင်အောင်ပြန်ပြီးဖွင့်ပေးဖို့လုပ်ရတာပ
ါမှန်ချက်ကြီးနဲ့သိပ္ပံတိုင်းတားရေးကိရိယာတွေကိုမထိခိုက်အောင်အကာအကွယ်ပေးထားတဲ့တင်းနစ်ကစားကွင်းအရွယ်ရှိတဲ့အကာကိုတော့သတင်းတစ်ပတ်ဆော့ပြီးဖြန့်ပေးခဲ့တာဖြစ်ပါတယ်ဒီနေရောင်ကားရဲ့ထူးခြားမှုကိုတော့နယူးယောက်ကိုလံဘီယာတက္ကသိုလ်နက္ခတ္တဗေဒဌာနအကြီးအကဲပမောက္ခဒေးဗစ်ဂျေHelfen ကရှင်းပြပါတယ
် This sun shield is quite remarkable it deploys as I said about the size of a tennis court there's five distinct layers
တကယ်ပဲထူးကြပါတယ်သူ့ကိုဖြန့်ထားရင်အရွယ်ကတင်းနစ်ကစားကွင်းအပြည့်ရှိပါတယ်သူ့မှာမတူကွဲပြားတဲ့အလွှာ၅ခုပါပါတယ်နေဘက်ကိုမျက်နှာမူထားတဲ့အောက်ဆုံးအလွှာကအပူချိန်250ဒီဂရီဖာရန်ဟိုက်လောက်အပူဒဏ်ကိုခံနိုင်ပါတယ်အထိတ်ဆုံးအလွှာဖြစ်တဲ့မှန်ပြောင်းကိုမျက်နှာမူထားတဲ့အလင်းပြန်မှုသိညာရတဲ့အလွှာမှာတော့အ အပူချိန်ကအနှုတ်385ဒီဂရီကနေ36ဒီဂရီဖာရန်ဟိုက်လောက်ပဲရှိပါတယ်။ဒါဟာမှန်ပြောင်းကိုရောတိုင်းတာတဲ့ကရိယာတွေနဲ့ပတ်ဝန်းကျင်ကအလုံးကိုအေးအောင်လုပ်ပေးထားတာဖြစ်တဲ့အတွက်အာကာသဟိုးအဝေးကထူကြတဲ့အရာဆိုသိမထင်ရှားလဲတွေ့နိုင်မှာဖြစ်ပါတယ်။
1962တွင်အတွင်း NASA ကိုဦးဆောင်ခဲ့သူကိုအစွဲပြုပြီးနာမည်ပေးထားတဲ့ James Webb မှန်တမ်းဟာသူ့ရဲ့နှစ်ပေါင်း30ကျော်ကအာကာသနဲ့လွတ်တင်ခဲ့တဲ့ Hubble မှန်တမ်းထက်အဆတရာပိုပြီးစွန့်တယ်လို့လည်းပြောပါတယ်။ Hubble ကတော့မျက်စိနဲ့မြင်ရတဲ့ရောင်စင်တွေနဲ့ခရမ်းလွန်ရောင်ကြီးလောက်ကိုသာအဓိကထားကြည့်တိုင်းတာဖြစ်ပါတယ်။
James Webb Space Telescope is often called the successor to the Hubble Telescope.
အာကာသမှန်ပြောင်းဟဘ်မှန်ပြောင်းနေရမှာဝင်လာမဲ့သူ့ရရကိုဆက်ခံပြီလို့ခေါ်နေကြပြီမဲ့ဒါဟာနည်းနည်းတော့လွယ်နေတယ်လို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့ပထမဆုံးကြည့်လေဟဘ်တယ်လီစကုပ်ကအခုထိအလုံးလုံးနေတော့ပါ။နောက်ထပ်9နှစ်ဒါမှမဟုတ်ကံကောင်းရင်10နှစ်လောက်အထိအလုံးလုံးနိုင်ဦးမှာပါ။ဒုတိယအချက်ကတော့မှန်ပြောင်းအမျိုးအစားသိကွာပါတယ်။ဟဘ်မှန်ပြောင်းကကျွန်တော်မျက်စိနဲ့မြင်နိုင်တဲ့ဒီစက်ကြဝဠာတွေကအစိတ်ပိုင်းကိုပဲပူပြီးထင်ရှင်ရှားရှားမြင်အောင်လုပ်ပေးတာပါဒီ James Webb Telescope ကတော့ရောင်စင်တွေကမျက်စိနဲ့မမြင်နိုင်တဲ့အပိုင်းကိုထင်ရှင်ရှားရှားမြင်အောင်လုပ်ပေးတယ်လို့မျိုးစက်ကြဝဠာကြီးနဲ့ပတ်သက်တဲ့မသိပြတဲ့အချက်လက်တွေကိုတစ်စုံလုံးမြင်အောင်လုပ်ပေးမဲ့အရာဖြစ်ပါတယ
် Webb မှန်ပြောင်းဟာ Big Bang လို့ခေါ်တဲ့စက်ကြဝဠာကြီးစဖြစ်တည်လာခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်သန်းပေါင်း100လောက်ကနေလွန်ခဲ့တဲ့ 73.8 ဘီလီယံလောက်ကအနေအထားတွေကိုစမ်းစစ်ဖို့အတွက်ကြိုးစားမှာဖြစ်ပါတယ
်။ A telescope is really a time machine.
Telescope မှန်တယ်ဆိုတော့ time machine အချိန်ပြတ်စက်တစ်မျိုးပါ။ဘာကြောင့်လဲဆိုတော့အလင်းကစက်ကြောလာတယ်မှာကန့်တတ်ထားတဲ့နှုံနဲ့သွားနေတာပါ။အလင်းရောက်ထုတ်လိုက်တော့မှဩဒီစက်ကြောလာကြီးကဒီမှာရှိနေပါလားဆိုတော့ကျွန်တော်တို့ကမြင်နေတာပါ။သူကအချိန်နဲ့နေရာကိုဖြတ်သွားပြီးရဲ့နောက်မှာကျွန်တော်တို့ကမြင်ရတာပါ။ဥပမာပြောရင်နှမ်းရှင်ကြည့်လို့ရတာတခုကတကယ်လို့လကိုကြည့်တယ်ဆိုပါတော့လာကနေကဘာကိုအလင်းသွားတာကတစ်စက္ကန့်လောက်ကြာမယ်ဆိုကျွန်တော်တို့လောက်ကိုမြင်ရတဲ့အချိန်ဟာလွန်ခဲ့တဲ့တစ်စက္ကန့်လောက်ကလာဖြစ်နေတဲ့သဘောမျိုးပ
ါ NASA ဟာအခုလောက်ရှုပ်ထွေးပြီးအဝေးထင်းစနစ်နဲ့ထိန်းချုပ်ရမယ်စက္ကရိယာမျိုးစုံအမျိုးအစားပေါင်း344မျိုးပါဝင်တဲ့စီမံကိန်းမျိုးကိုမလုပ်ဆောင်ခဲ့ဘူးပါဘူး Hubble မှန်ပြောင်းကိုတာဝန်ယူကြည့်ချက်တဲ့ Maryland ပြည်နယ် Baltimore ကအာဂတ်မှန်ပြောင်းသိပ္ပံဌာနကပဲဒီ James Webb မှန်ပြောင်းအတွက်တာဝန်ယူလှုပ်ဆောင်ဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိက္ခာရဲ့မြင့်တင်ရာကဏ္ဍကိုဒီမှာပဲဇင်းနာလုပ်ပြရစီနောက်တစ်ပတ်မှာဆက်ကြည့်ဆောင်ရအောင်ပါနော
်သိက္ခာနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုလည်းဒေါက်ကင်မျိုးသက်ကပဲတင်ပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းမှာကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံမှုအတွက်အစိုးရဌာနအများပြားရဲ့လုပ်ငန်းတွေထိခိုက်ခဲ့ရတာနဲ့ပတ်သက်ပြီးယူကရိန်းကိုအကူအညီတွေပေးဖို့အမေရိကန်အစိုးရကကမ်းလှမ်းလိုက်တယ်လို့သမ္မတအင်ဒူကတောက်ချန်နေမှာပြောပါတယ်။ဟက်ကာရီအနေနဲ့ယူကရိန်းအစိုးရရဲ့အရေးပါတဲ့လုပ်ငန်းတွေကိုထိခိုက်အောင်လုပ်ဖို့ကြံရတဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်ခဲ့ပါဘူးလို့ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝန်ကြီးက VOA ကိုပြောပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ငွေညှစ်လေရှိတဲ့ရုရှားနိုင်ငံကရာဇဝတ်ဂိုင်းတကိုင်းကိုအမေရိကန်ရဲ့ပန်ကြားချက်အရရုရှားကစီးနှင်းဖမ်းဆီးလိုက်ပါတယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ် ransomware လို့ခေါ်တဲ့ computer software ကိုသုံးပြီးငွေညှစ်လက်ရှိတဲ့ REVIL လို့ခေါ်တဲ့ hacker အဖွဲ့ကိုအထူးစစ်ဆင်ရင်းနဲ့စီးနှင်းရှာဖွေဖမ်းဆီးခဲ့တယ်လို့ရုရှားပြည်ရင်းထောက်လိုင်းရေးအဖွဲ့ FSB ကတောက်ကြံနေမှာပြောဆိုလိုက်တာပါယူကရိန်းရဲ့နဲ့ပတ်သက်လို့ American နဲ့ Russia ကြားတင်းမာမှုတွေကြီးထွားနေခြင်းမှာနှစ်နိုင်ငံကြားအခုလိုရှာရှာပါပါပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့ဆရာနာပင်တွေကိုအတိမတ်ပြုလက်ခံတာမျိုးမလုပ်ဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကိုအမေရိကန်အလုပ်တော်နိုင်ငံခြားရေးကော်မတီခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။လာမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာဆရာနာပင်တွေကိုဖိတ်ကြားဖို့အတွက်စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်နှောက်ယှက်ဖြစ်ရတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါသတင်းချင်းကျုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်တန်လင်းအစီအစဉ်တွေအတွက်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတံပိုင်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံပိုင်းအင်ဂျင်နီယာကတော့ Zubair Etray ဖြစ်ပါတယ်။ဒီကနေ့မနေ့အတံနဲ့အစီအစဉ်တွေကိုလိုင်းနံပါတ်32 49နဲ့ VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းကြပါစေ။ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.